မင်္ဂလာပါမြန်မာစာပေလောကမှာခုတလောရတစာပေအရေးပြောဆိုဆွေးနွေးတဲ့နေကြားနေရပါတယ်စာပေလောကဈေးကွက်မှာရတစာပေအနှုတ်အသိမ်းကျဆင်းနေတာကြောင့်ရတစာပေစိတ်ဝင်စားမှုကျဆင်းနေပြီလို့ယူဆသူကယူဆပါတယ်ဘာဖြစ်လို့ရတစာပေအဖတ်ရှုကျဆင်းနေပါသလဲစဉ်းစားကြအဖြေရှာကြပါတယ်စာအုပ်ဈေးတွေအစမတန်မြင့်တက်နေတာဟာအကြောင်းတကြောင်လို့တချို့ကယူဆကြပါတယ်ပုံနှိပ်ခစကူဘိုးစတဲ့ကုန်ကျစရိတ်တွေအပြင်စာအုပ်အယောင်ကိုယ်စားလှယ်တွေအတွက်လည်းကုန်ကြရတော့စာဖတ်သူလက်ထဲစာအုပ်ရောက်တဲ့အချိန်မှာဈေးကအတော်များနေပါပြီစာအုပ်တုံမဝဲခင်စာဖတ်သူတွေခင်ဗျာကိုယ့်အိတ်ထောင်ကိုအပြန်ပြန်ဆန်းနေရင်းကပဲစာအုပ်နဲ့ဝေးဝေးသွားတာသတိထားမိကြပါတယ်ဒါကြောင့်စာအုပ်ဈေးပွဲတော်ရဲ့လို့ဖွင့်လာကြပါတယ်စာဖတ်သူတွေလက်ထဲစာအုပ်တွေဓာတ်ရရောက်အောင်ဈာခံကုန်ကျစရိတ်တွေနည်းနိုင်နေများနည်းအောင်ကြံကြစီကြတာပါပဲရတာစာပေအယောင်မတွက်တာဟာစာအုပ်ဈေးဆိုတဲ့အကြောင်းတစ်ကြောင်းထက်ပိုပါလိမ့်မယ်စာအုပ်ဈေးကြီးတာချင်းအတူတူနိုင်ငံရေးတို့ဘာသာရေးတို့လိုစာအုပ်တွေကြအယောင်တွက်နေတယ်မဟုတ်ပါလားရတာစာပေနောက်တန်းရောက်နေရတဲ့အကြောင်းတွေကအများအပြားနေမှာပါနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အရေးရာအဖျားဖျားကိုအကြောင်းခံပါလိမ့်မယ်ဒီပြဿနာရဲ့အရင်းခံကိုပြောခြင်းရင်လွယ်လွယ်ပြောလို့သင့်မယ်မဟုတ်ပါဘူးစနစ်တကျသုတေသနပြုနိုင်မှမှအပြည့်မှန်ထွက်မှာပါစနစ်တကျသုတေသနပြုရဲဆိုရမှာလေပညာရက်ဆုံးဒေါက်မျိုးစုံကစူးစမ်းဖို့လိုပါတယ်ဒီလိုလုံနိုင်လောက်အောင်ကိုယ်ရင်မှပညာအားလုံးဆောင်နိုင်အားမရှိပါဘူးတက္ကသိုလ်ကြီးတွေကအစင်းမြင့်ပညာရှင်များပူပေါင်းနှုတ်ကန်ဆောင်ရွက်ပါမှရေရာတဲ့အဖြစ်တစ်ခုခုရလာမယ်လို့ယူဆပါတယ်ကိုယ်တိုင်ကတော့ကိုမြင့်မိသမျှကိုသာအရက်သားတူအနေနဲ့အရက်ပြောပြောထောက်ပြဝိုင်းဖွဲ့နိုင်မှာပါအခုပြဿနာကိုစိတ်ဝင်စားရှိရင်လေဒီဝိုင်းမှာဝင်ဆွေးနွေးဖို့တလီတစားဖိတ်ခေါ်ပါရစေရှင်ရှင်းရှင်းကမြမာတွေဘလို့စာဖတ်ကျင့်ရလာကြပါသလဲတကြီးစကားတငယ်ကြတဲ့အတိုင်းဆိုရရင်ရှေးစကားခုခေတ်တော့ပုံနာထောင်တဲ့အကျင့်ကစရည်လို့သိရပါတယ်အထူးသဖြင့်ရှေးကြီးလက်မြမာတွေဟာအလိုကနေတော့စားဝတ်နေရေးအတွက်စိတ်မပူရမပန်းရညညများမှဆိုကလေးတွေကိုပုံပြောလိရှိပါတယ်ကလေးတွေဝိုင်းဖွဲ့ပြီးတော့ဖြစ်ဖြစ်ကလေးတူးချင်းကိုတိတ်ရင်းမဲဖြစ်ဖြစ်လူကြီးတွေကပုံပြောပြီးကြပါတယ်ပုံကိုစိတ်ဝင်စားရကပုံထဲကခံစားရတဲ့ရတာကိုခုံမင်းလာပါတယ်ကိုယ်ရင်စာဖတ်တတ်တာနဲ့လူကြီးတွေပုံပြောမှာကိုစောင့်စားမနေတော့ပါဘူးစာအုပ်တွေမှာရှာဖတ်ပါတော့တယ်စာအုပ်တွေရှာဖတ်တော့လဲစာအုပ်တွေကအစင်းသင်းရှိနေပါတယ်လွတ်လပ်ရရပြီးစကာလကဆိုဗဒကုတလာတို့ဒွေးမင်တော်တို့လိုခေတ်ဆန်းပုံမြင်စာအုပ်တွေဟာတွင်ကျေခဲ့တယ်လို့ဆိုပါတယ်ဇဝေထုတွေကိုကလေးတွေအလွဲတကူနားလည်နိုင်အောင်ရေးထားတဲ့စာအုပ်တွေလို့သိရပါတယ်ငိုချင်းတွေပြက်လုံးတွေနဲ့ဇက်ပွဲတွေကြည့်နေရတယ်လို့ခံစားနိုင်အောင်ရေးထားတဲ့စာအုပ်ပါပါလေးတွေလို့ဆိုပါတယ်ကိုငယ်ဘဝမှာတော့အဲ့ဒီလိုစာအုပ်တွေကိုမမိလိုက်တော့ပါရွှင်ပြုံးတို့တေးစားတို့လိုရုပ်ပြစာအုပ်တွေကိုဖတ်ရင်စာဖတ်ဝါသနာကိုပြိုးယူရပါတယ်မဟောတထားတို့ဇနက်ကတို့လိုဇက်ဝေထုတွေကိုနားမလည်တလဲညံမမိတမိဖတ်ရင်စာဖတ်ဝါသနာကြီးထွားလာပါတယ်နောက်တော့စာဖတ်သူများထုံးစံအတိုင်းစုံနာဝေထုလျှို့ဝှက်တဲ့ဘဝေထုတွေဖတ်ပြီးမှတဆင့်တဆင့်တယုတ်မှန်ရတာဝေထုတွေဖတ်တဲ့အဆင့်ကိုကူးယူလာရတာပါအခုပြောခဲ့တဲ့ဖြစ်စဉ်ကိုကြည့်ရင်ကိုယ့်မြန်မာနိုင်ငံမှာကလေးတွေစာဖတ်ဝါသနာစနစ်တကျဖွံ့ဖြိုးလာအောင်စီမံပေးတဲ့အထောက်အကူအစီအစဉ်ရလို့မရှိသေးတာကိုသတိထားမိပါလိမ့်မယ်ဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေမှာတော့ကလေးတွေစာဖတ်ဝါသနာပါလာဖို့အရေးကိုအလေးထားကြပါတယ်စာအုပ်ထုတ်ဝေသူတွေကကလေးတွေဖတ်ချင်ရာရုပ်စုံရောင်စုံအကြောင်းအရာစုံစာအုပ်တွေကိုထုတ်ဝေကြပါတယ်ကလေးမိဘတွေကကိုယ့်ကလေးနဲ့တင့်တော်မဲစာအုပ်တွေဝေကြကိုယ့်ကလေးကစာဖတ်တတ်တာမဖတ်တတ်တာအသာထားပြီးစာအုပ်ထဲကအကြောင်းတွေကလေးကိုပြောပြတတ်ပါတယ်တချို့ဆိုကလေးဘာသာစကားနားမလည်ခင်ကတည်းကစာအုပ်ဖတ်ပြီးပြောပြတာတွေလုပ်တတ်ပါတယ်ဒါကအိမ်မှာကျောင်းရောက်ပြန်တော့လေတငယ်တန်းပထမတန်းကျောင်းသူကျောင်းသားလေးတွေကိုဆရာဆရာမကပုံဖတ်ပြကဗျာဖတ်ပြပုံထဲကကဗျာထဲကအတိုင်းတရုပ်ဆောင်ပြကြပါတယ်ပျော်ပျော်ရွှင်ရွှင်စာဖတ်ချင်အောင်လမ်းကြောင်းပြကြပါတယ်ကျောင်းပြန်ရောက်ပြန်တော့လေကလေးနဲ့စာအုပ်နဲ့မကင်းပါဘူးစာကြည့်တိုက်တွေမှာပုံဖတ်ပြပွဲလေးတွေရှိနေပါတယ်ဘာသာစကားကိုနားလည်နေတဲ့ကလေးရောနားမလည်တဲ့ကလေးရောပုံဖတ်သူပြီးမှစုဝေးပြီးနားထောင်တတ်ကြပါတယ်ပုံတွေကကလေးတွေအကြိုက်ကဗျာဟန်ကဗျာသန်နဲ့ရောရိုးရိုးစကားပြေနဲ့ရောအစုံပါပဲပုံစံလမ်းကိုတစ်ခါတစ်ခါပြောဆိုသူကတရုပ်ဆောင်ရင်းပြောကလေးတွေကလိုက်တရုပ်ဆောင်တစ်ခါတည်းရင်ပုံပြောသူရဲ့စကား ားကိုလိုက်ဆိုသူကဆိုခလီရီတပြောတပါဖြစ်နေတတ်ကြပါတယ်မရိုက်မနှဲ့မချိမချောက်ရပဲခလီရီစာဖက်ဝါသနာပါလာကြတာတွေ့ရပါမယ်မြမဖက်စာရီမှာအဲ့ဒီလိုစာဖက်ဝါသနာအလေးကျင့်လုပ်ပြီးဖို့ရည်စူးရဲ့လက္ခဏာကိုခရေးရေးစတွေ့ရပါပြီတငယ်တန်းဖက်စာမှာခလီရီပျော်ပျော်ပါပါဆိုဖို့ရုပ်ဖို့ကြ བྱ ရီကိုများများထည့်ပေးထားပါတယ်ထမတန်းမှာကြ བྱ နဲ့ဖက်စာညှထည့်ထားပါတယ်ပုံမြင်ဇလန်းနှစ်ပုတ်လောက်သာပါပါတယ်ဒုတိယတန်းဖက်စာမှာတော့ကြ བྱ အရေးအတွက်နည်းသွားပါပြီပုံမြင်ဇလန်းတွေပါပြီမဲ့တုတ္တစကဲပြေကဲနေပါတယ်ဒုတိယတန်းမြမဖက်စာမျိုးမှာပုံမြင်တွေဒီထည့်များခလီရီပြန်ပြောကြနားထောင်ကြဆိုရင်စာသင်ခန်းတွေပျော်စရာပိုကောင်းလာပြီးဓာတ်စာပေဘက်ကိုစိတ်ညှို့လာဖို့အကြောင်းတရက်ဖြစ်လာနိုင်ပါတယ်ပုံမြင်တွေရေးချေပေးရမှာတိုင်းရင်းသားပုံမြင်တွေကိုထည့်စင်စားတင်ပါတယ်ချင်းပုံမြင်ဇလန်းတစ်ပုတ်ကိုဖက်စာထဲမှာထည့်ထားပြီဆိုပါတော့ချင်းတိုင်းရင်းသားကလေးငယ်ဟာသူ့ကြောက်ဘူးထားတဲ့ချင်းပုံမြင်ဇလန်းတစ်ပုတ်ကိုမြမစာနဲ့ဖက်လက်ရရင်တီနူးမိမှာအမှန်ပါပဲတခြားတိုင်းရင်းသားတွေလည်းချင်းတိုင်းရင်းသားတွေရဲ့ဓလေ့သဘာဝတစွန်းတစခံစားခွင့်ရသိခွင့်ရကြမှာပါလိုအပ်လာရင်အလွယ်သုံးနိုင်အောင်လူတို့ဦးလာကတိုင်းရင်းသားပုံမြင်တွေအစဉ်နဲ့စုဆောင်းပေးထားခဲ့ပြီးမှပုံမြင်ရှာဖို့ရွေးဖို့အခက်အခဲမရှိနိုင်ကြပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ